KIA စီဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးခေါင်လုံးဟာအသေးရောဂါကိုနာတာရှည်ခံစားနေရရာကမေလ13ရက်နေ့ညနေပိုင်းမှာကွယ်လွန်သွားတာပါ KIA စီဦးစီးချုပ်ကွယ်လွန်သွားတာနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုအတည်ပြုပြောပါတယ
်သူဆုံးသွားတာကျွန်တော်ဌာနချုပ်မှာဖြစ်ပါတယ်ညနေ6:23လောက်မှာဖြစ်ပါတယ်ဟိုနာတာရှည်ပေါ့ကြာပါပြီသူစိတ်ယုံလဲသူလည်းခေါက်တက်ပြီးမှကုသနေတာဖြစ်ပါတယ်အသေးရောဂါနဲ့ဖြစ်ပါတယ်
KIA စီဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးခေါင်လုံးဟာစီရေးအရာထူးကျွန်းသူတယောက်ဖြစ်ကြောင်းပြောဆိုပေမဲ့သူ့ကိုယ်ရေးအချက်လက်အသေးစိတ်ကိုတော့ဇာပနာအခမ်းအနားကြမှာပဲထုတ်ပြန်သွားဖို့ရှိကြောင်းဘူမကြီးနော်ဘူးကပြောပါတယ
်ဟုတ်ကဲ့သူကတော့တရားခိုင်ရေးမှလည်းတော့တော်တော်ဒီကျွန်းကျင်ချင်းချင်းပေါ့အဲ့ဒါလေးရှိပါတယ်လို့ကဒါပေမဲ့အဲ့ဒီကိစ္စတွေကတော့ကျွန်တော်တို့ဟိုသူ့ရဲ့ဇာပနာအခမ်းအနားလောက်မှာပဲတည်ချပြန်မှကျွန်တော်တို့ထုတ်ပြန်မှာဖြစ်ပါတယ်
KIA စီဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးခေါင်လုံးဟာ1988ခုနှစ်မှာ KIA မှာစတင်တာဝန်ထမ်းဆောင်ခဲ့တာပါ2016ခုနှစ်မှာ KIA ဒုတိယစီဦးစီးချုပ်ဖြစ်တဲ့ဗိုလ်ချုပ်ခွန်မော်နေရာကိုဘူမူချုပ်အောင်ဆိုင်လာနဲ့အတူပူးတွဲခန့်အပ်ခံရပါတယ်2023နှစ်စမှာတော့စီဦးစီးချုပ်ဗိုလ်ချုပ်ကြီးဂမ်ရှောင်နေရာမှာအစားထိုးခန့်အပ်ခံခဲ့ရတာပါကွယ်လွန်ချိန်မှာတော့ KIA စီဦးစီးချုပ်တာဝန်အပြင်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့အမှတ်1စစ်တပ်မှူးဖြစ်လဲတာဝန်ယူခဲ့ပြီးမြောက်ပိုင်းတိုင်းဒေသကိုတာဝန်ယူဆောင်ရွက်ခဲ့ပါတယ်။သူ့ရဲ့ဇာပနာအစီအစဉ်ကိုတော့မကြာမီရောက်မှာထုတ်ပြန်သွားဖို့ရှိနေပါတယ်ခင်ဗျာ။